မြမပြည်ကဘိန်းစာထိုးသီးနှံစိုက်ဖြိုးသူတွေရဲ့ဘဝတွေတိုးမြင့်လာဖို့အတွက်ဂျပန်နဲ့ကုလသမဂ္ဂတို့ကနေပြီးတော့အကူအညီငွေတွေဆက်ပြီးတော့တွှချက်ပေးသွားဖို့ရှိနေပါတယ်။ကုလသမဂ္ဂရဲ့လူမှုဘဝလုံခြုံရေးရန်ပုံငွေဖွဲ့ကနေတဆင့်အမေရိကန်ဒေါ်လာတစ်သန်းနီးပါးကိုမြမပြည်ကဘိန်းစာထိုးသီးနှံစိုက်ဖြိုးသူတွေနဲ့သူတို့ရဲ့မိသားစုတွေအတွက်ထောက်ပံ့ကူညီငွေတွေပေးသွားမယ်ကြောင်းမနေ့တုန်းကပဲဂျပန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာခဲ့ပါတယ်။အခုလိုမျိုးကူညီထောက်ပံ့ပေးခြင်းအပြင်တခြားစားတောက်ကုန်သီးနှံတွေစိုက်ပျိုးတဲ့လုပ်ငန်းတွေမှာအစ်မမြင့်ထုတ်လုပ်လာနိုင်အောင်သင်တန်းတွေပေးတာမျိုးအလုပ်ကိုင်တွေဖော်ထုတ်ပေးတာမျိုးတွေဖြစ်ပေါ်လာနိုင်အောင်ရည်ရွယ်ပြီးတော့လှုပ်ဆောင်တာလို့အခုစီမံကိန်းမှာပေါ်နေတဲ့အရှိတကဆိုပါတယ်ပြီးခဲ့တဲ့နှစ်2005ခုနှစ်တုန်းကမြန်မာပြည်ကဘိန်းစိုက်ပျိုးထုတ်လုပ်မှု34ရာခိုင်နှုန်းရော့ကျသွားတယ်လို့ကုလသမဂ္ဂရဲ့မွေးစေးဘွားအေဂျင်စီရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်မြန်မာပြည်ကဘိန်းစိုက်ပြိုးမှုအများဆုံးရှိနေတဲ့နေရာကတော့ရှမ်းပြည်နယ်ဖြစ်ပြီးတော့အဲ့ဒီဒေသမှာပဲဘိန်းစာတို့သီးနှံစိုက်ပျိုးရေးလုပ်ငန်းတွေကိုလုပ်ကိုင်နေကြတာဖြစ်ပါလေ။